ဂျော်ဂျီယာနိုင်ငံမှာပထမဆုံးအမျိုးသမီးတမရတင်းငွေနေကကန့်သက်စာကျင်းဆိုလိုက်ပါပြီ။ရွေးကောက်ပွဲအတွင်းမျိုးသားမှုတွေလှုပ်ဆောင်ခဲ့တဲ့အတွက်ပါလီမန်ရွေးကောက်ပွဲတွေကိုအများဆုံးပြန်ကျင်းပပေးဖို့အတိုက်ခံပါတီဘက်ကတောင်းဆိုနေတဲ့ကြားကပဲဆိုလိုမေဇူရာဘစ်ဗီလီဟာတမရတဲ့အဖြစ်ကန့်သက်စာကျင်းဆိုလိုက်တာပါ။သမရတဲ့ကျန်းသက်စာကျင်းဆိုလိုက်ပြီးဖြစ်တာကြောင့်ပါလီမန်စနစ်ကိုပြောင်းလဲအုပ်ချုပ်မဲ့ဖွဲ့စည်းပုံအခြေခံဥပဒေတည်းလဲစတင်အသက်ဝင်လာပြီးဖြစ်ပါတယ်။ဒါပေမဲ့သမရကတော့တကယ်အာဏာမရှိဘဲကြာရုပ်အဖြစ်သာတည်ရှိမှာဖြစ်ပါတယ်။အသက်66နှစ်အရွယ်တင်းတင်းနိုင်ငံဘွားဆူရာဗစ်ဗီလီရဲ့ကျန်းသက်စာကျင်းဆိုပွဲကိုတန်းတီအရှေ့ပိုင်းဝိုင်းထွက်တဲ့ကာခက်တီဒေတာကရှေးဟောင်းတယ်လာဗီမြို့မှာရှိတဲ့ဂျော်ဂျီယာရဲ့ဒုတိယနောက်ဆုံးဘီရင်ဟယ်ရာကလီယပ်စ်2ခြံဝင်းအတွင်းမှာကျင်းပခဲ့တာပါ။သူတမရတက်တန်းရဲ့ယူရချက်ဟာဂျော်ဂျီယာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်တင်ပေးပြီးဥရောပတိုက်နယ်ပူးပေါင်းဆောင်ရွက်မှုတွေနောက်ကျောင်းပြန်လည်လို့မရတဲ့အခြေအနေရောက်အောင်ဆန်းဆောင်ပေးသွားဖို့ဖြစ်တယ်လို့တမရတက်ကပြောပါတယ်။အတိုက်ခံပါတီတွေကတော့ပြီးခဲ့တဲ့လကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ဇူရာဗစ်ဗီလီကိုတမရတက်အဖြစ်အတိမတ်ပြုဖို့ညှင်းဆုံနေပြီးတမရအင်တော်ရှိမှကန့်ကွက်ဆန္ဒပြပွဲတွေပြုလုပ်နေကြပါတယ်။